computer internet မှာအချက်လက်ရှာဖွေတဲ့ search engine တင်ထားတဲ့ Google အဖွဲ့ကြီးကကဘာတလွှားကထက်မြက်တဲ့အစွမ်းစာရှိတဲ့လူငယ်သိပ္ပံပညာရှင်တွေ engineer တွေနဲ့ဖန်တီးတီထွင်သူတွေကိုလိုက်လံရှာဖွေနေတဲ့ဆိုတော့ကိုသောတာရှင်တွေကိုအသိပေးပါရစေ။ဟုတ်ပါတယ်။2011ခုနှစ်2ဦး January 17ရက်နေ့မှာ Google ကုမ္ပဏီကနေခြေညာချက်တစောင်းထုတ်ပြန်လိုက်ပါတယ်။ကဘာတဝမ်းဘဲမြို့ဘဲရွာဘဲနိုင်ငံကပဲဖြစ်ဖြစ်အသက်73နှစ်ကနေ78နှစ်အတွင်းចောင်းသားလူငယ်ဘဲသူမဆိုးပါဝင်ရှင်ပြိုင်နိုင်တဲ့ပြိုင်ပွဲအတွက်ပြိုင်ပွဲဝင်တွေကိုဆင့်ခေါ်လိုက်တာပါဒါဟာတမယိုးချတိပ်ပံပြပွဲပြိုင်ပွဲမျိုးမဟုတ်ဘဲ27ရာစုမှာစံဖြစ်လာမဲ့ပြိုင်ပွဲမျိုးပါဒီ Google တိပ်ပံပြပွဲပြိုင်ပွဲအတွက်ပြိုင်ပွဲဝင်တွေတနေရာတည်းကိုလူကိုယ်တိုင်လာကြစုကြပြီးပြန်ရတာမျိုးမဟုတ်လို့ပါ
All you need to participate is access to the internet and an imagination.
ပြိုင်ပွဲကိုဝင်နေတဲ့သူကအင်တာနက်သုံးဖို့နဲ့တွေးခေါ်ကြံစီဖို့ဒါပဲလိုတာပါ
။ဒါကတော့ Segway PD လို့ခေါ်တဲ့ဘိန်းနှဘိန်းပါတဲ့ကိုယ်တိုင်ဟန်ချက်ထိမ့်ပြီးမောင်းရတဲ့လျှက်စစ်ရင်ကိုတီထွင်ခဲ့သူ Dean Kamen ပါ။သူ့လိုတီထွင်သူတွေများများထွက်ပေါ်လာဖို့အတွက်သူကအားပေးပါတယ်။ Google ပြိုင်ပွဲကိုဝင်ဖို့စိတ်ကိုလွှဲပါတယ်တဲ့။
You go to google.com/sciencefair. You find the template that tells you how to register. It gives you all the categories that you can compete in. And there.
Computer internet ma google.com/sciencefair ဆိုတာကိုရိုက်လိုက်ပါ။အဲ့ဒီမှာပြိုင်ပွဲဝင်မှုဘယ်လိုမှတ်ပုံတင်ရမယ်ဆိုတာပြောထားပါတယ်။ဘယ်လိုအကြောင်းအရာခေါင်းစဉ်အောက်မှာဝင်ပြိုင်နိုင်လဲဆိုတာကိုလည်းပြတ်ထားပါတယ်။ယူပဗေဒ၊ဇီဝဗေဒလိုပညာရပ်မျိုးတွေကအစတဘာဝပတ်ဝန်းကျင်ဆိုင်ရာလိုကမ္ဘာတစ်လွှားလူတွေတော်များများကြမှာပြောဆိုနေကြတဲ့ကိစ္စအတွေအထိကြည်ကြည်ပြန့်ပြန့်စဉ်းစားလို့ရပါတယ်။ကိုတင်ပြခြင်းတဲ့အကြောင်းအရာကိုတင်စမ်းသပ်လေ့လာတာတွေကိုစီစဉ်နဲ့ကိုလုပ်မှတ်တမ်းတင်တာကတော့ဥပမာ YouTube video လိုမျိုးပေါ့ကိုကြိုက်သလိုမှတ်တမ်းတင်လို့ရပါတယ်။အမှတ်ပေးတိုင်လူကြီးတွေစီကိုကွန်ပျူတာ online ကပဲပေးပို့ရမှာပါ
။ဒီတိုင်လူကြီးတွေကစုရတဲ့သူဟာဘယ်သူလဲဆိုတာကိုဇူလိုင်လ17ရက်နေ့မှာကြေညာပေးမယ်ပြင်ပြိုင်ပွဲမှာအသက်လိုက်ထူးခြင်းနဲ့ထိတ်တန့်စမ်းသပ်တီထွင်မှုတွေဟာဘာတွေလဲဆိုတော့ကိုလည်းပြောပြမှာပါ January 17ရက်နေ့နေ့လယ်ကစတဲ့ဒီပြိုင်ပွဲအတွက်အဆုံးသတ်ရက်ကတော့ April 4ရက်နေ့ American အရှေ့ချင်းစံတော်ချိန်ည 17:59 မိနစ်နဲ့59စက္ကန့်မှာပထမအဆင့်ကိုမေလ6ရက်နေ့အတွင်းရွေးချယ်ပြီးရွေးထားသူတွေရဲ့စာရင်းကိုမေလ9ရက်နေ့မှာကြေညာမှာဖြစ်တယ်လို့ဒုတိယအဆင့်ဖြစ်တဲ့မေလ20ရက်နေ့မှာနောက်ဆုံးထားပြီးတိုင်းလူကြီးတွေကရွေးချယ်ပေးရမှာပါမေလ9ရက်နေ့ကနေရက်20အတွင်းဒီတိုင်းလူကြီးတွေရွေးချယ်ထားသူတွေတဲ့ကလူမှုကအွန်လိုင်းမှာပါဝင်မဲပေးကြပြီးမေလ23ရက်နေ့မှာတော့လူမှုရွေးချယ်ထားသူတွေကိုကြေညာဖို့ရှိပါတယ်စုကအားလုံးပေါင်း19စုပေးမှာပ
ါ How about this for prizes a trip to the Galapagos Islands a trip toThe CERN High Energy Laboratory in Geneva, Switzerland.
ပေးမဲ့စုတွေကဘာတွေလဲဆိုတာကိုကြည့်ရအောင်ပါ။သိပ္ပံပညာရှင်တွေရဲ့အိမ်မက်ဖြစ်တဲ့ Glasgow's University ကိုသွားလည်ဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ CERN ဆွတ်အင်တခွဲကန်းကြီးကိုသွားပြီးတော့လေ့လာဖို့။နောက် Google ကပညာတော်တင်စုအဖြစ်နဲ့ဒေါ်လာ300,000ချိမျက်နှာအပြင်အလုပ်တင်အဖြစ်နဲ့ထောက်ပံ့နေပါပေးဖို့တွေပါပါတယ်။ဒါဟာတကယ်ကိုထိုက်တန်တဲ့စုကြီးတွေပါပဲ။
ပထမစုရသူဟာစုငွေဒေါ်လာ5,000နဲ့အတူဂျနီဗာကစန်းတက်ခွဲကံဒါမှမဟုတ် Google တို့ Lego ဒါမှမဟုတ် Scientific America တို့လိုကိုကြိုက်တဲ့နေရာကိုသွားပြီးလေ့လာခွင့်တွေရကြမှာပါ Mr. Kamen ဟာတနေ့မှာသိပ္ပံဆိုင်ရာအတွေ့အော်ပညာရှင်တွေ Nobel ဆုရှင်တွေဖြစ်လာနိုင်တဲ့စုရထိုက်သူတွေကိုရွေးချယ်ရမှာပါဝင်မဲ့သူတူဖြစ်ပါတယ်ရွေးချယ်မဲ့သူတွေကဘယ်လိုလူမျိုးတွေကိုရှာနေတာပါလဲ
What are the judges looking for? What's going to discern and discriminate the ones that they pick for these final awards? I suppose mostly it's going to be about imagination and tenacity.
ရွေးချယ်မဲ့တိုင်းတွေကဘာတွေကိုကြည့်ကြမယ်။ဘယ်လိုထူးခြားတဲ့လောရက်တွေကိုရွေးထုတ်မယ်။ဘယ်ဟာကိုနောက်ဆုံးစုအဖြစ်နဲ့ရွေးချယ်မယ်ဆိုတာတွေကိုလည်းကြည့်အောင်ပါ။ကျွန်တော်အနေနဲ့ဆိုရင်တော့ဒီလူငယ်ရဲ့စိတ်ကူးစိတ်တမ်းနဲ့ဖြတ်ထိုးဉာဏ်တွေသူ့လိုလူငယ်တွေကြားမှာထင်ထင်ရှားရှားမြင်ရမယ်။သူရဲ့စ조사မှုတွေကိုကြည့်မှာပါပဲ။ဒါပေမဲ့ဒီပြိုင်ပွဲကိုဝင်ပြိုင်ကြမဲ့လူတိုင်းဟာ သူတို့ကိုယ်တိုင်ဝင်ပြန်ရင်းရလာမဲ့တွေ့ကြုံတွေသူတို့လိုတခြားလူငယ်တွေနဲ့တွေ့ဆုံရတဲ့ခွင့်လန်းနေကြောင့်တနေ့မှာသူတို့ဟာစုပိုင်ရှင်တွေဖြစ်လာမယ်ဆိုတာကိုကျွန်တော်ပြောပြစီ
ကျောင်းသားလူငယ်တိုင်းဒီ Google သိပ်ပံပြိုင်ပွဲမှာဝင်ပြန်ကြဖို့အတွက် Dean Kamen ကအားပေးပါတယ်ဒါကလည်းသူ့မှာအကြောင်းပြချက်နှစ်ခုရှိပါတယ်တဲ့ပထမအကြောင်းကတော့အနာဂတ်ကာလမှာပေါ်လာမယ့်အလုပ်တွေကြောင့်ပါဒီအလုပ်တွေအတွက်သိပ်ပံတဲ့ဤပညာဆိုင်ရာမှာကိုကအကျွမ်းတဝင်းဖြစ်နေဖို့လိုအပ်လာမှမို့ဝင်ပြိုင်သူလူငယ်တွေအတွက်အကျိုးရှိစေမှာကြောင့်ပါနောက်တစ်ခုကကဘာကြီးမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာမျိုးစုံနဲ့ရင်ဆိုင်နေကြရတာမို့တကယ်လို့ဒီပြိုင်ပွဲဝင်ဖို့စူးစမ်းရင်းနဲ့လူငယ်တိုင်းဒီပြဿနာတွေထဲမှာပါဝင်ဖြေရှင်းခြင်းနဲ့စိတ်တွေရှိလာစေမယ်လို့လည်းဆိုပါတယ်တကယ်တော့ကဘာတလောမှာစွန့်ရင်ဆိုင်ရာပြဿနာတွေဆေးဘက်ဆိုင်ရာနဲ့ရေရှည်ဖြေရှင်းရမယ့်ပြဿနာမျိုးစုံနဲ့ကျုံနေကြရတာပါဒီကနေ့ရဲ့ထက်မြက်တဲ့လူငယ်ကလေးတွေဟာနောက်တနေ့မှကျုံလာနိုင်တဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်စွမ်းရှိမယ်လို့လည်းအများကမျှော်လင့်နေကြပါတယ်။ဒါကြောင့် google.com/sciencefair ကိုသွားပြီးစိတ်ဝင်စားသူလူငယ်တွေမှတ်ပုံတင်ကြဖို့အတွက်စုရွေးချယ်ပေးမယ်။ Dean Kamen ကမျှော်လင့်ထားကြောင်းနဲ့ဒီစုရမယ့်သူတွေဟာအနာဂတ်ရဲ့သိပ္ပံပညာရှင်တွေဖြစ်လာမယ်အပြင်အနာဂတ်ကဘာကြီးကိုအခုတည်းပို့ပြီးအယံအောင်ဖန်တီးပေးနိုင်တယ်လို့ယုံကြည်နေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်။